ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ဟာလာမယ့်အင်္ဂါနေ့မှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်ပြီးသူသမ္မတအင်ဂျူကိုလာရောက်ချိန်မှာသူရဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပတ်သက်တဲ့သဘောထားအတွေ့အကြုံဆိုင်ရာတွေကိုမေးမြန်းဖို့အတွက်အမေရိကန်သမ္မတကပြင်ဆင်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ကရုရှားခေါင်းဆောင်နဲ့ထိတွေ့ဆက်ဆံရေးအတွက်ပြင်ဆင်မှုတွေလုပ်နေချိန်မှာဂျာမနီဝန်ကြီးချုပ်မာကယ်ရဲ့ရုရှားခေါင်းဆောင်အပေါ်အမြင်သဘောထားတွေကိုသိရဖို့အတွက်တိုက်ကိုဆက်ရထက်သန်နေတယ်လို့ထရမ့်အစိုးရအဖွဲ့ဝင်အကြီးအကဲအရာရှိသူကပြောပါတယ်။ရုရှားသမ္မတပူတင်နဲ့ပတ်သက်လာရင်အထူးသဖြင့်အမေရိကန်နဲ့2016ရွေးကောက်ပွဲကိုရုရှားကဩစာလွှမ်းမိုးဖို့အတွက်ကြိုးစားမှုတွေနဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့ရိုးရှင်းလာတဲ့သဘောထားအပေါ်မှာအတ္တလိုင်းနဲ့တမုတ်တရားတစ်ဖက်တစ်ချက်ကနိုင်ငံတွေအားလုံးကနေအကြမ်းဖက်တွေကတန်တရားရှိနေကြတာပါ။ဒါပေမဲ့ထရမ့်ကသူနဲ့ဂျာမနီခေါင်းဆောင်တို့ကြားအရင်ကလူသိရှင်းချသဘောထားကိုလွှဲမှုတွေကိုအသာထားပြီးကုန်သွယ်ရေးလိုကိစ္စရပ်တွေကနေယူကရိန်းကိုကျူးကျော်ဝင်ရောက်တဲ့ရုရှားရဲ့ cyber တိုက်ခိုက်မှုတွေလိုကိစ္စရပ်တွေအဆုံးပြဿနာရပ်တွေမှာခိုင်မာတဲ့ဘုံသဘောထားရအောင်လှုပ်ဆောင်ခြင်းအဆန္ဒရှိတယ်လို့မတ်လ14ရက်လမ်းအင်္ဂါနေ့ခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံဆွေးနွေးပွဲအကြောဖြစ်တဲ့တာဝန်ရှိသူ၄ဦးကသတင်းတောက်တွေကိုပြောပါတယ်။သမ္မတထရမ့်ကဂျာမနီဝန်ကြီးချုပ်မာကယ်ဟာဒုက္ခတဲ့အများပြားကိုလက်ခံတဲ့မူဝါဒကျင့်သုံးပြီးဂျာမနီကိုဖျက်ဆီးနေတယ်လို့သူ့ရဲ့ရွေးကောက်ပွဲစည်းရုံးကလာတော့ကဆွဆွဲပြောဆိုတယ်လို့ဝန်ကြီးချုပ်မာကယ်ကလည်းထရမ့်ရဲ့ခီးတွားပိတ်ပင်တဲ့ယာယီမိန့်ဟာတရားမျှတမှုမရှိဘူးလို့ဝေဖန်ခဲ့တာပါ။